တိန့်နဲ့ချီတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေတိန့်ဆောင်ထွက်ပြေးခဲ့ကြရတာငါးနှစ်တင်းတင်းပြည့်တဲ့ချိန်မှာပဲ Hope is home အိမ်ပြန်ကြဖို့မျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့နေရပြန်ရေးရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာစူဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်စင်ခေါမှုအခက်အခဲမျိုးစုံနဲ့ငါးနှစ်ကြာပြိပင်ကန့်သက်ခံထားတဲ့ဒီဒုက္ခသည်စခန်းတွေတဲကနေရတဲ့ဘဝကတကယ်ငရဲပါပဲအင်ကိုပဲပြောင်းကျင်ပါတယ်လို့ရွင်ကြဒုက္ခသည်တွေကတောင်းဆိုပေမဲ့ဆရာနာတိန့်ထားတဲ့မြန်မာနိုင်ငံဘက်ပြန်ကွင်းရခဲ့ရင်ရောသူတို့မျှော်လင့်ထားသလောက်ရေရာတဲ့အနာဂတ်လုံခြုံစိတ်ချမှုပြီးသွားနိုင်တဲ့အာမခံချက်တွေရနိုင်ပါမလားဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်ရွင်ကြဒုက္ခသည်စခန်းတွေစီသွားပြီးတော့လေ့လာခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးနဲ့ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခီးစဉ်တွေကရောသူတို့ဘာတွေမျှော်လင့်ထားပါသလဲ။ကောက်ဆက်စပ်စားဒေသကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေကို VOA မြန်မာပိုင်းကမတ်ဆူမွန်ကမေးမြန်းပြီးတော့အစူးစီးတင်ပြထားပါတယ်ခင်ဗျာ
။2022ခုနှစ်ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာကြရတဲ့၅နှစ်တင်းတင်းပြည့်တဲ့နေ့အောင်မေပွဲအထိမ်းမှန်နေ့ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့စုဝေးဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်
။မိမိတာနေပြေဖို့အမေသူပြန်နိုင်တယ
်။၅နှစ်ပြည့်အောင်မေပွဲနေ့မှာတော့ရိုဟင်ဂျာဒုက္ခသည်တွေအဓိကစုဝေးဆန္ဒပြခဲ့ရတဲ့ရည်ရွယ်ချက်တောင်းဆိုချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းအမှတ်1စခန်း6မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်လို့ခေါ်တဲ့ဦးအီစလန်ကအခုလိုပြောပြပါတယ
်။ငါးနှစ်ကြီးမြောက်ရိုဟင်ဂျာဂျင်နိုဆိုက်ဒီအောင်မွေပွဲအခမ်းအနားကိုအခုလိုဂျင်နိုဆိုက်ဒီကိုကျင်းပထုတ်လို့ရခြင်းဤအဓိကရည်ရွယ်ချက် International Court of Justice ICJ ကနေတရားမျှတမှုကိုအမြန်ဆုံးရရှိစေဖို့ရည်ရွယ်လောက်ဆောင်ခြင်းဖြစ်တဲ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိအမြန်ဆုံးအမြင့်မြတ်မြန်မာနိုင်ငံသို့ဆင်လာရေးလုပ်ငန်းစဉ်ဖြစ်ပေါ်လာဖို့အတွက်လောက်ဆောင်ခြင်းဖြစ်ပါတယ်ခင်ဗျာ
ရိုဟင်ညာတွေကြုံတွေ့ခံစားခဲ့ရတဲ့ဆုံးရှုံးနစ်နာခဲ့ရတဲ့လူခွေးချိုးဖောက်မှုအဖြစ်ပျက်တွေဟာ၅နှစ်ကြာလာပြီမဲ့လွယ်လွယ်ကူကူနဲ့မေ့ပျောက်လို့မရနိုင်သလိုနစ်နာသူတို့အပေါ်တရားမျှတမှုကိုစောင့်ကြည့်ပေးစေလိုပါတယ်လို့ကော့စ်ဘဇားခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်ဟဲ့ကျွန်တော်တို့ဒီနေ့မှာဘယ်လောက်တိကျွန်တော်ခံရတယ်ဆိုတာဒီကဘာပေါ်မှာဥပမာပေဖို့ဥပမာတော့မရှိဘူးပြနေတယ်ကျွန်တော်တို့အဲ့လောက်တိခံစားခဲ့ရပါတယ်ဟဲ့ဒီဒုက္ခသည်ဘဝကိုတက်မလို့ရှင်ပဲမိမိတို့မူလားထာနေမြန်မာနိုင်ငံရှိမူရင်းနေရစုလူကုန်းသိက္ခာရှိရှိဘေကင်းလွန်ချုံစွာနေရပြင်နိုင်ရအတွက်ကပတန်ဝန်ရောမြမတန်ဝန်ရောတာဝန်ယူတာဝန်ခံဖို့ကျွန်တော်တို့ထိုက်ထုံးလိုပါတယ
်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥမမောင်ကလည်းလွန်ခဲ့တဲ့၅နှစ်တာကာလအသက်ဆုံးရှုံးခဲ့ရသူတို့အတွက်ကြံရည်သူတွေကအောက်မေ့ဘွယ်ဆူတောင်းပေးခဲ့ကြသလိုနေရရင်းကိုလည်းဘေးကင်းကင်းနဲ့ပြန်လိုပါတယ်လို့ပြောပါတယ်
။အဲ့ဒီအောက်မေ့ဘွယ်၅နှစ်ပဲအောက်မေ့ဘွယ်ခန္ဓာဒီမှာတော့ကျွန်တော်တို့ဆုံးသွားကြတယ်လို့ဟင်ကြပြီ။နေကမနမမြတ်ဆူတောင်းပွဲတွေလုပ်တယ်။အဲ့ဒီမှာကျွန်တော်တို့အမေဆုံးဖြင့်ကျွန်တော်တို့ရဲ့ကံပင်ဒီမှာအင်ပြင်းနေတော့ခင်ဖြစ်နေပါတယ်ကျွန်တော်တို့ပို့စတာတွေမှာရေးထားတာရှိတယ်အဲ့ဒီဟာကျွန်တော်တို့တောင်းဆိုချတယ်လက်တချို့ပါပါတယ်တင်ငင်မှုတွေရရှိတဲ့ပေါ်တော့ကျွန်တော်တို့အတိတ်ကတောင်းဆိုတဲ့ကျွန်တော်တို့ security citizenship အဲ့ဒီဟာကျွန်တော်တို့တောင်းဆိုတာရှိပါတယ်ကျွန်တော်တို့ချိန်ခဲ့တဲ့ host of pc ဖန်ဆိုင်ကွမ်းကြီးကိုလို့ကျွန်တော်တို့ဖင်လီရရှိပေါ်တော့လေကျွန်တော်တို့မြန်မာစွာစီကတောင်းဆိုတာရှိပါတယ်ဒီမှာရှိတဲ့ရင်းရဒုက္ခစီရိယနဲ့ကျွန်တော်တို့မြမစူရာကုဇလေကွာနာဆင်ဒီနာပိုင်မှာတာဦးတယုံမှာလာပြီးတော့ကျွန်တော်တို့ရိုဟင်ဂျာတွေနဲ့ပြဆွန်တာဆွနေတာအခုတိမရှိပါဘူး join working group အနေနဲ့ဒီမှာလာပြီးတော့ကျွန်တော်တို့ဆွနေပြီးတော့တရင်ဒီဘာရီခောက်ပြီးတော့ free line ဆိုလို့ဆိုရင် partition ကလောလောဆယ်လွန်လေကူဆန်းနေတာ
လွန်ခဲ့တဲ့9နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပြည်ပခါတွေရဲ့နောက်မှာစစ်တပ်နဲ့နေကြားဆောင်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရင်ရလို့ဒေသခံရခိုင်နေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်။အဲ့ဒီထဲကမှရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြရတာပါ။အဲ့ဒီမှာဘင်္ဂလားဒေ့ရှ်စခန်းတွေထဲမှာပဲနေထိုင်ခိုးလုံခဲ့ကြရတာက9နှစ်ကျော်လာပြီဖြစ်ပေမဲ့လို့သူတို့နေရရင်းကိုပြန်ဖို့ကတော့မရ ေးရသေးပါဘူး။နေရက်ကိုပြန်လိုကြတဲ့ရိုဟင်ဂျာတို့ရဲ့အရေးနိုင်ငံတကာအနေနဲ့မေ့မထားပဲပေါ်ပြီးတော့မှကူညီပေးကြဖို့ပထမဆုံးအကြိမ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနေစီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကလည်းတိုက်တွန်းပါတယ်
။ All of them have said we want to go back.
ရိုဟင်ဂျာတွေအားလုံးလိုပဲပြောရပါလိမ့်မယ်သူတို့အားလုံးနေရက်ပြန်ကျင်ကြပါတယ်ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အတက်မွေးဝမ်းကြောင်းလုံးကင်ခဲ့တာတွေကိုပြန်လဲရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာဉ်တွေကိုပြန်ရမှသူတို့ပြန်ကြမှာပါအခုလိုကုလသမဂ္ဂကရောနိုင်ငံတကာကပါစိုးရိမ်မကင်းဖြစ်နေတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အနာဂတ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရေရာမှုမရှိတာကြောင့်အိမ်ပြန်ခြင်းပြီးလို့ပြောလာသူကတော့ကုတုပလောက်ဒုက္ခသည်စခန်းအမှတ်9ကကိုအောင်မြိုင်ဖြစ်ပါတယ်
။တို့မှာဒုက္ခသည်ဘဝကလွန်လောက်ပါပြီ။ငါနေထက်ဖူပြီးတော့ဒုက္ခသည်ဘဝကိုမလူချင်တော့ဘူး။လူကုန်တိတ်ကတ်ရှိရှိဘဲကင်းလွန်ချွန်စွာအမြင်ဆုံးနေရဲ့ရင်မူရင်းနေရမြန်မာနိုင်ငံစုကျန်တို့ပြင်လူပါတယ်ကပားကုလသမဂ္ဂအနေနဲ့ကျန်တို့ရူဟင်ဂျာဒုက္ခသည်တွေလူကုန်တိတ်ကရှိရှိမူရင်းနေရမြန်မာနိုင်ငံစုအမြင်ဆုံးပြင်နိုင်ရဲ့အတွက်အမန်တကယ်တည်ယုံမှုရှိတဲ့လွတ်ဆွန်ရှေ့တွင်နဲ့လုံငင်ကိုအောင်မြင်စွာဆွန်ရွေးနိုင်အောင်လက်ရှိ UN ရဲ့အားနည်းရှေ့တွေကိုအားတည့်ချက်အပိပြောင်းလဲလာအောင်ဆွန်ရွေးပြည့်စုံရှင်ပါတယ်ဖွန်စင်အတိနဲ့ချန်တတို့မြန်မာအရေးရောရူဟင်ဂျာအရေးအရေးရောစနစ်တကျအောင်မီလောင် UN အနေနဲ့ဆွန်ရွေးပြည့်စုံရှင်ပါတယ်လို့ချန်တတို့ကမျှော်လင့်နေပါတယ
်ဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းနေစီကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဆက်သွေးရေးအရာရှိရီဂျီနာဒီလာဖိုတီလာကလည်းရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ကိုနေရပြန်ပို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအာမခံဖို့လိုတယ်လို့ပြောပါတယ
်ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုသိဖို့အတွက်အနာဂတ်ဆုံးဖြတ်ချက်တွေအကြောင်းကြားနိုင်ဖို့တိတ်ဖို့အရေးကြီးကြောင်းဒါမှလည်းနေရပြန်တဲ့အခါမှာလုံခြုံမှုရှိတယ်ဆိုတဲ့အသိကိုသူတို့ရနိုင်မှာဖြစ်ကြောင်းပြောပါတယ်ပတ်တန်းထောက်ထားတဲ့ရပိုင်ခွင့်ပညာရေးနဲ့လွတ်လွတ်လပ်လပ်သွားလာခွင့်စတဲ့အခွင့်အရေးတွေရဖို့နဲ့တိုင်းပြည်အတွင်းမှာနိုင်ငံသားဖြစ်တဲ့အသိမှတ်ပြုခံရဖို့လိုအပ်ပါတယ်လို့လည်းပြောကြခဲ့တာပ
ါရိုဟင်ဂျာတို့ဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအပါအဝင်ပြန်လည်နေရာချထားရေးကိုစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုတဲ့အကြောင်းဘာလူခါလီဒုက္ခသည်စခန်းကဥကြုံမြင့်ကပြောပါတယ
်ကျွန်တော်တို့ပြန်နိုင်ရေးလုပ်ငန်းစီမှာကျွန်တော်တို့ရဲ့တောင်းဆိုရှာ90%ပါဝင်ပါတယ်ခင်ဗျာနံပါတ်1တောင်းဆိုရှာကတော့လွတ်လပ်ရေးတရားမျှတကြီးယူသားချစ်စင်သောဆွေးနွေးပွဲဆက်တင်ပါရင်နံပါတ်2ရှာကတော့ဂုံတိတ်ကရှိရှိဘဲကင်းလုံချုံစွာရှိစေဖို့ဖြစ်ပါတယ်။နမဲသုံးအချာကတော့ယခင်ကကျွန်တော်တို့ရူဟင်ဂျာဒေစီကရုပ်သိမ်းခံခဲ့ရသောမွေးရပါနိုင်ငံသားအခွင့်အရေးအဖြစ်အာမခံချပေးပါတယ်။နမဲလေးအချာကတော့ထဝင်းကမှုတဝင်းယူမှုအကြေးဝါချင်းဆောင်ရဖြစ်ပါတယ်။နမဲငါအချာကတော့ရင်ချေမှုရှိစေဖို့အတွက်ခြေတွင်းရှိIDB ဒုက္ခသည်စခန်းများအမြင့်ဆုံးပြတင်ပြီးမူလနေရာတွင်ပြန်လည်နေရာစတာပြီးနမင်္ဂအချက်ကတော့ရခိုင်ဒေသပြည်နိုင်ငံတကာအဖွဲ့အစည်းများနဲ့နိုင်ငံတကာသတင်းမီဒီယာများအခက်အဲမရှိဝင်ခွင့်ပြုရေးနံပါတ်6အချက်ကတော့လူဝင်ကြများဂျာကန်ယာယီစခန်းသုံးမဟုတ်ဤများ၌မထဘဲမိမိမူလချေရွာ၌သာပြန်လည်နေရာစတာရေးနေကျွန်တော်တို့မူလပိုင်ဆိုင်ခဲ့တဲ့လေယာမေပေါ်ဗျာတခြားပိုင်ဆိုင်မျိုးများပြန်လည်ရရှိရင်းနဲ့နမဲကုနီအချက်မှာယခုမြန်မာနိုင်ငံရှိကျေးတူပြည်သားများအပေါ်ဖြူလို့သည့်ရင်းပန်းနှိမ့်ဆက်ကျွလွန်မှုများအញ្ញံဆုံးရတန်းပြည့်ရေးကိုစသည်ကျွန်တော်တို့အချက်ခုနှစ်ချက်တောင်းဆိုထားပါတယ်ခင်ဗျာ
လက်ရှိအခြေအနေမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကဒီနှစ်ကုန်ဒီဇင်ဘာလောက်မှာဖြစ်နိုင်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲနိုလင်းဟေဇာကိုတွေ့ဆုံခဲ့တဲ့မြန်မာနိုင်ငံမှာဆက်အနာသိမ်းထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ပို့ရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စည်းရင်းကိုပေးအပ်ခြင်းမရှိပါဘူးလို့ပြောပါတယ်။ စခန်းတွေထဲမှာ၅နှစ်တိုင်ခိုလုံနေရဆဲဖြစ်တဲ့ရိုဟင်ဂျာတို့ရဲ့အရေးတရားမျှတမှုရှိအောင်ဆောင်ရွက်ရမယ်ဆိုတာကို၅နှစ်ပြည့်အောင်မွေးပွဲနေ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ကုလအကြီးအကဲတွေဘက်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းဒီလိုရိုဟင်ဂျာတို့နေရပြန်ရေးတရားမျှတမှုရရေးအားလုံးကတောင်းဆိုလှုပ်ရှားနေပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတောင်တရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာတွေကိုကူညီကယ်ဆယ်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားအစိုးရအဆက်ဆက်အကြိမ်ကြိမ်ဆွေးနွေးပြောဆိုမှုတွေဂရီစကားမရေရာမှုတွေကြားမှာပဲတင်းချီတဲ့ရိုဟင်ဂျာတို့ရဲ့အိမ်ပြန်လမ်းမျှော်လင့်ချက်ကတော့မရေမရာဝေဝါးနေစေဖြစ်ပါတယ်ရှင်။